ีนี้นักธรรมนักภูมิเนี่ยมีลักเฉยตั้งแต่นี้ยังรู้มิวอัตตานิลังตามนิวิมานุมามหาตรณุโมจิเป็นดังเฉลติโยอุชาวามิฉันรู้เจ้าเนี่ยที่มหาตรณุโมจิมาคันนี้อุชาวามิเจ้าเนี่ยก็รู้ที่ธาตุเรนตบาวาติยามยาท่านยาเนาะท่านจะได้ชิบปารุสีปัญชาสิ่งยิ่งยวดที่เหมือนอิมาพิยาเชียงโหอุโรโรวาเมเปียววาเนาะถ้าหาจันโรมหาตรนองโกยีอาพิยาเชียงโหปุโรเรคะจันโรปัญชาบิโรติยามเมตบาวาติยามันท่านจะได้ชิบปาအဲ့ဒီတတ်တဲ့ချစ်ပါရဲ့အတိတ်ပဲသဘောတဘာဝကိုပြီးပြီးနားလည်ပြီးမှကျွန်တော်တို့ဒီဖျားရှင်နဲ့ဒီဘုရားဖျားတရားသံဃာယရဏသုံးပါးကိုပူဇော်ပါလေဒီပူဇော်ပါလေဆိုတော့ပထမကျွန်တော်တို့အဲ့ဒီတတ်တဲ့ချစ်ပါနဲ့ပတ်သက်လို့ပြေးကြအောင်နော်ကြာဘူးဗီဇာတိဘူးဗီဇာဖြစ်တော့တတ်သေးပါနော်အဲ့တော့အဲ့ဒီကြာမှုပိဒါတိဘူးပိဒါဖြစ်တဲ့သဘာဝတရားတွေဆက်လက်ပြီးတော့ကျွန်တော်တို့ပုံမူရှင်းလင်းအောင်လည်လာကြဖို့ပါအဲ့တော့အဲ့ဒီဓာတ်သက်ရှိပါမှာဓာတ်သက်ရှိပါသာပါဠိဘာသာကဓာတုလို့ခေါ်တာကိုမြန်မာဘာသာကဓာတ်လို့ပြန်ပါတယ်အဲ့ဒီဓာတုဆိုတာကတော့ဖြင့်အတ္တနောသဘာဝန်ဓာရီတိတိဓာတုအတ္တနောမိမိရဲ့သဘာဝန်သဘာဝကိုဓာရီတိပေါ်ဆောင်တတ်တဲ့သဘောကြောင့်ဓာတုဓာတုလို့ခေါ်ပါတယ်နော်အဲ့တော့အဲ့ဒီမှာဓာတ်သက်ရှိပါဓာတ်သက်ရှိပါမှာတော့မှတ်လူလွယ်တဲ့အကြောင်းအရာကအခုကျွန်တော်တို့ထပ်တလဲလဲပြင်ယူခဲ့တဲ့အချိန်မှာပါနေတဲ့ဒီသက္ခုသောတာကာဏသင်္ခေါกายะสุเรอัจฉิยุงาบาเนาะเออไอ้อัจฉิยุเวตัตตะโบเนี่ยขอรอสักขุธาตุเนาะเมสิอัจฉิตะตัตตะธาตุนาอัจฉิตะสังขารธาตุเสยอัจฉิตะขันธะธาตุนครอัจฉิตะกายะธาตุกุอัจฉิตะเออไอ้ธาตุ5မျိုးကมิมิรู้เยยุเวขันธะมาရှိနေတော့အကြည့်တန်5မျိုးကိုတန်5မျိုးဖြစ်နေခေါ်သုံးဆွဲပြီးတော့ရှင်းလင်းဖို့ပြရတယ်။အဲ့တော့အဲ့ဒီတန်5မျိုးကိုလာရောက်ပြီးတော့အပြင်ကရိုက်ခတ်တဲ့အာယုံ6ပါးကိုလည်းအစင်တအတန်တစသည်မျိုးဖြင့်ယူပဒါတုတတ္တဓာတုကာဏကာဏဓာတုရတ္တဓာတုဖုဒ္ဓပဓာတုဆိုပြီးတော့အဲ့ရိုက်ခတ်တဲ့တန်5မျိုးအဲ့တော့10မျိုးဖြစ်ပါတယ်အဲ့ဒီမှာမှတခါဒီအရှင်ယူပါယုံနဲ့သက္ကုပ္ပတာရာနဲ့ခြိတိုင်းခြိတိုင်းထွက်ပေါ်လာတဲ့နန္ဒအဲ့ဒီနန္ဒကိုတော့ဖြင့်သက္ကုဝိညာဏဓာတုနော်သက္ကုဝိညာဏဓာတ်သောတဝိညာဏဓာတ်ကာဏဝိညာဏဓာတ်ရိမဝိညာဏဓာတ်ခယဝိညာဏဓာတ်ဆိုပြီးတော့အဲ့ဒီနန္ဒ၅ပါးပေါ်ပြပါတယ်အဲ့တော့အဲ့ဒီ53ဤ35ပါးဖြစ်ပါတယ်နော်အဲ့ဒီ35ပါးပြီးတော့ဘာပါတယ်ဆိုလို့ရှိရင်မနောဓာတုမနောဝိညာဏဓာတုပြီးတော့မှဓမ္မဓာတုဆိုရဲ33ပါးပေါင်းပါအဲ့လိုပေါင်းလိုက်တဲ့အခါကျတော့ဓာတ်သက်ရှိပါရဲ့လို့ခေါ်လာပါအဲ့တော့အဲ့ဒီဟာတွေအကြောင်းအရာမှားသိသိချာချာတစ်ခုပြီးတစ်ခုပြီးတတူဤတဘာဝအဖြစ်နဲ့လိလာမြေဆိုရင်ရေဝန်းပါလေနည်းနည်းပါလေသို့တော်လည်းပဲကျွန်တော်တို့တည်တည်တည်တိုက်သိအစင်လောက်ပဲကျွန်တော်တို့လိလာပြီးတော့ဒီတတူရဲ့တဘောတတ်ပြီးအလုံးလုံးပဲဆိုတဲ့တဘောကိုသိအောင်ကျွန်တော်တို့လိလာတာပါနော်အဲ့တော့ဒီမဟာတရဏုံတော်ကြီးမှာအတိတ်တွေကဘုရားရှင်ကဒီအမျိုးမျိုးနဲ့တဘာဝများကိုနားလည်အောင်ဟုတ်ကြတော်မူတာเนาะအဲ့ဒီလိုဟောကြားတော်မူထားတဲ့ပရမတ္ထသဘာဝများကိုမိမိတို့ရဲ့ဉာဏ်နဲ့ရှင်းရင်ပြီးတော့ဒီသဘာဝများကိုနားလည်သဘောပေါက်ပြီးတော့ဘုရားကိုအာယုံပြုပြီးတော့ချက်ကိုပူဇော်ခြင်းသဘောပါเนาะအဲ့တော့အဲ့ဒီဓာတ်သက်ချက်ပါမှာသူရိချာကြာဓာတ်တုလို့ခေါ်ရတဲ့ဓာတ်သဘောကို 的佛法哦，他就是的佛法哦，心经阿弥，心经阿弥，教嘛。哎呦，哎你妈的，听见了？你一巴达都可以，一巴用，喏，一巴达都是的，一巴用哈。第一，阿弥达古破少年尼亚嘛，阿弥达巴文少月比尼达个阿弥达，喏。အစင်းတဖြစ်သောယူပါယုံကိုဒီအစင်းအဖြစ်နဲ့ပေါ်ထွက်လာအောင်တကယ်ဆောင်ရွက်ပြီးသောအဓိကဓာတ်ကအနင်းတနော်အဲ့ဒီဓာတ်လို့ဆိုရတဲ့သဘောဟာအခုကျွန်တော်တို့ထပ်တလဲလဲသုံးနေတဲ့စွမ်းအားအင်နာဂျီဆိုတဲ့သဘောပါပဲအဲ့တော့အနင်းဓာတ်တနော်လိုက်တင်နာဂျီဒီလိုပြောရင်ရပါတယ်အဲ့တော့အဲ့ဒီအလင်းဓာတ်ကပြယူပို့ဆောင်ပြီးတော့သက္ခုဓာတုလို့ခေါ်တဲ့ဒီမျက်စိအစီရဲ့ကိုအစင်းတွေကိုတဲလာပါတယ်။တဲလာတဲ့အခါကျတော့ဒီအစင်းရောက်အစင်းဓာတ်တွေကနော်ဒီယူပါယုံတွေကသက္ခုပတာရလို့ခေါ်တဲ့အစီဓာတ်နဲ့ထိခိုက်ကြတယ်နော်အဲ့တော့ထိခိုက်ပုံထိခိုက်နေတဲ့ဘောကဖန်းယူတဲ့ဓာတ်နောက်ပြီးတော့ဝင်ရောက်လာတဲ့ဓာတ်ဓာတ်နဲ့ခုပေါ့နော်ဝင်ရောက်လာတာကအနင်းဓာတ်ပါနော်ဆန်းယူတာကသက္ခုအတိဓာတ်အဲ့ဒီမှာအဲ့ဒီဓာတ်ဆိုတဲ့စကားလုံးကြီးရဲ့အဓိပ္ပာယ်နော်တိမ်တိမ်မွိမွိနားလည်ဖို့အချက်ကနော်ကျွန်တော်တို့အခုဖြစ်ကလေ့လာထားကြတဲ့သိပ္ပံပညာရှင်များကပို့ပြီးတော့သဘောပေါက်အောင်ရှင်းပြတဲ့အကြောင်းရှိပါတယ်အဲ့ဒါကတော့ဖြင့်သက္ခုဓာတုလို့ခေါ်ရသောမျက်စိအကြည့်ဓာတ်တွင်ထူသောဓာတ်စွမ်းအားထူသောစွမ်းအားပါပါအဲ့ဒီဓာတ်စွမ်းအားကကျွန်တော်တို့ထပ်တလဲလဲလည်လာထားတဲ့အကြောင်းအရာအလင်းဓာတ်နဲ့ဖြစ်ရင်နော်ဒီသက္ခုဓာတုမှာဓာတ်ပြောင်းလဲမှုဖြစ်ပါတယ်နော်ဓာတ်ပြောင်းလဲမှုဆိုတာ chemical change ဟောပါတယ်အဲ့တော့အဲ့ဒီထူရတဲ့ဓာတ်ကနော်အလင်းရောင်နဲ့ထိလိုက်တိုင်းထိလိုက်တိုင်းသူကနေပြီးတော့သတ္တဘာဝပြောင်းလာတယ်။ပြောင်းလို့လည်းမကအောင်သူကနေပြီးတော့အလင်းဓာတ်မှသိလျှက်စစ်ဓာတ်သို့ပြောင်းပြီးတော့ထုတ်ပြန်နိုင်လောက်အောင်အစွမ်းရှိပါ။အဲဒီလိုအစွမ်းရှိတဲ့အတွက်ကြောင့်မို့လို့ပဲသူ့ကိုသက္ခုဓာတုလို့ခေါ်တာပါ။နော်။သက္ခုဓာတုဆိုတာဟာအဓိပ္ပာယ်ကတော့ photo sensitive chemical element နော်။photosensitive elements အဲ့ဒီသဘောလေးတွေမှာကျွန်တော်တို့ဉာဏ်ကဝင်ရောက်ရမယ့်အချက်ကအပြင်ကဝင်ရောက်လာတာကလည်းပဲသဘောပဲအလင်းဓာတ်နော်အလင်းဓာတ်ကိုဖန်ယူတဲ့မျက်စိထဲမှာရှိနေတဲ့အကြည့်ဓာတ်ကလည်းပဲဓာတ်တူသဘောပဲအဲ့ဒီဓာတ်နှစ်ခုထိခိုက်ကြတဲ့အတွက်နောက်ထပ်သဖြင့်ပေါ်လာတဲ့ဟာကတော့ဘာလဲသက္ခုဝိညာဏဓာတုနော်အဲ့ဒီကြတော့ထူးတဲ့ချက်ပေါ်လာတာကသက္ခုဝိညာဏဓာတုဆိုတဲ့သဘောဟာပါတယ်လို့ဆိုတော့ဒီဒက္ခအခုပြောတဲ့မျက်စိဆိုတဲ့သဘောတရားကယုတ်ဓာတ်အလင်းဆိုတာကယုတ်ဓာတ်သို့သောမြင်စိတ်ခေါ်တဲ့သက္ခုဝိညာဏဓာတုဆိုတာကတော့နန္ဒဖြစ်ပါတယ်နော်အဲ့ဒီသဘောကိုသိအဲ့တော့အလင်းနဲ့နော်ယက်စီဒရုန်းတစ်ခုဟာပါတယ်နော်ယုတ်ဓာတ်ကြီးနော်ယုတ်ဓာတ်ကြီးအဲ့ဒီယုတ်ဓာတ်တစ်ခုနဲ့တစ်ခုဖြီးမှပါထွက်လာတယ်နော်နန္ဒတ်ကပါလေနော်အဲ့ဒီနန္ဒတ်ကပါနန္ဒတ်ကိုမြင်စိတ်နော်မြင်စိတ်ကြီးနန္ဒတ်သမျိုးဟောပါလားအဲ့တော့အဲ့ဒီမြင်စိတ်ဆိုတဲ့နန္ဒထွက်လာခြင်းဒီအလင်းဆိုတဲ့ပါတယ်နော်ယုတ်ဓာတ်နော်ဓာတုပါဓာတုဒါမျက်စိခေါ်တဲ့သက္ခုဓာတုဓာတိနော်အဲ့ဒီသက္ခုဓာတုနဲ့ပါတယ်နော်ယူပါဓာတုနှစ်ခုထိလိုက်တာနဲ့တကယ်နဲ့ပါပေါ်လာတာနော်သက္ခုဝိညာဏဓာတုပေါ်ပါတယ်နော်အဲ့ဒီတော့အဲ့ဒီသက္ခုဝိညာဏဓာတုဆိုတာဘာသဘောရောနန္ဒနန္ဒဆိုတာပါဒီဘောလုံးစိတ်ဖြစ်အောင်ဆောင်ရွက်ပေးရတာနော်အဲ့ဒီတော့သိရမယ့်အချက်ကယုတ်တရားမှဘာတရားကိုပြောင်းလာလဲယုတ်ဓာတ်ကဘာဓာတ်ကိုပြောင်းသွားတာလဲ นั่นถ้าคุณเสียวมาเนี่ยแค่นี้สภาวะฮะแค่เคซุ่มสภาวะเสียวเนาะลุกถ้ากะนั่นถ้าคุณเสียวเอาลุกไปในเนี่ยสภาวะที่จะเคว่าเนาะแค่นี้ถ้ารู้ไม่มีเนี่ยยกติดใจเอาสินลาบุเนาะအဲ့တော့မိမိရဲ့မျက်လုံးတွေကိုဝင်လာတာတွေကပါတယ်အစင်တက်ပြီနော်အဲ့ဒီအစင်တက်ပြီเนี่ยဘယ်လိုနဲ့ဖြေတာလဲမျက်စိထဲမှာဖြေရဲ့အကြည့်ဓာတ်နဲ့ဖြေပါရဲ့အဲ့ဒီအစင်တက်နဲ့မျက်စိအကြည့်ဓာတ်နဲ့ဖြေလိုက်တာနဲ့တရားင်းနဲ့ပါထွက်လာတယ်အမြင်တက်ဖြစ်ပါရဲ့အဲ့ဒီအမြင်တက်ကလေးကိုဘယ်လိုခေါ်လို့အနန္တပါနော်အဲ့တော့ထူးခြားတယ်ဆိုရဲသဘောကဘာထူးခြားနေတာလဲယုတ်တန်နှခုလို့ဖြိကခြင်းအဖြစ်မတ်သက်ပေါ်လာတော့နန္ဒတ်ထွက်တယ်အဲ့ဒါဟာသူ့ရဲ့တဘာဝနော်အဲ့တော့အဲ့ဒီသူ့ရဲ့တဘာဝကိုကျွန်တော်တို့ကနှလုံးသွင်းဖို့သင်ကျင်ဖို့နော်အဲ့ဒီမှာအဲ့ဒီမှာအချက်ကဒီတဘာဝတရားယုတ်တတ်ဖြစ်သောအလင်းဓာတ်ယုတ်တတ်ဖြစ်သောသကုပ္ပစာရနော်အဲ့ဒီနှခုဖြိတာနဲ့တရားရင်နဲ့ပါပေါ်လာတယ်စိတ်တဘာဝမြင်စိတ်ကလေးပေါ်ရနော်ဟုတ်ကဲ့လားသက္ခုဝိညာဏဓာတုဆိုတာမြန်မာလိုပါခေါ်တာနော်မြင်စိတ်နော်သက္ခုဝိညာဏဓာတုဆိုတာအမြင်ဓာတ်နော်မြင်တဲ့ဓာတ်ကလေးပေါ်တာအဲ့ဒီမြင်တဲ့ဓာတ်ကလေးဟာနန္ဒနော်အဲ့ဒီတော့ဒီဒေသနာမှာဖော်ပြထားတဲ့အကြောင်းအရာကယုတ်တနှခုတို့ထိကြိုက်ခြင်းအဖြစ်ဗဒတ်ထွက်ပေါ်လာတော့နန္ဒတ်ထွက်ပေါ်ရဲ့အဲ့ဒီသဘောကိုသိသိချာချာဉာဏ်ကသင်ခြင်းရမယ်အချက်နော်ယုတ်တနှစ်ခုထိယုံနဲ့ဗဒတ်ထွက်တဲ့နန္ဒတ်ထွက်တဲ့အဲ့ဒီထွက်တဲ့နန္ဒတ်ကလည်းပဲသူ့လမ်းကြောင်းနဲ့သူပါနော်မျက်စိဆိုတော့အကြည့်ဓာတ်သေးတို့ဘယ်သူဝင်လာမှာလဲအစင်ဓာတ်ဝင်လာမှာနော်ပါတာပေါ်လာလို့အမြင်တတ်ပေါ်ရဲ့နော်ဒါသဘာဝလမ်းကြောင်းအဲ့ဒီသဘာဝလမ်းကြောင်းမှာအစင်းနဲ့မျက်စိအကြည့်နဲ့ထိတိုင်းထိတိုင်းပါပေါ်ရတာနော်အမြင်တတ်ပေါ်ရဟုတ်ကဲ့လားအဲ့ဒါဟာဟာဒီရတော့သဘာဝတရားအဲ့ဒီသဘာဝတရားကိုပြီးမှနော်အဲ့ဒီသဘာဝတရားကိုပြီးမှဒါဟာပါတယ်သဘာဝတရားရှိဥပရိသရောရောနော်အဲ့တော့ဒီ physical energy နှစ်ခုဖြိလိုက်တာနဲ့သာထွက်လာ mental energy ပေါ်တဲ့နံစွာအားထွက်တယ်နော်အဲ့တော့အဲ့ဒီဟာဟာအခုလို့ပြောတော့နော်သဘာဝတရားများကိုတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့ပြောတော့လွယ်တဲ့သဘောထင်ရတယ်တိုးတော်လည်းပဲဒီအရှင်ယူပါယုံအကြောင်းကိုသိဖို့နားလည်ဖို့ဆိုရလဲပဲအများကြီးလိလာမှထို့အတူသက္ခုပ္ပစာရလို့ခေါ်တဲ့မျက်စိအကြည့်အကြောင်းကိုလိလာမယ်ဆိုရင်လည်းပဲဘလုံးကျေဝန်းစွာလိလာမှသိပါတယ်အဲရောအဲ့ဒီဟာလေးဘုဒ္ဓလောက်တောင်လိလာထားတော့လည်းပဲပြည့်ပြည့်စုံစုံသိပြီလို့ပြောနိုင်သေးဘူးနော်အဲ့တော့အဓိကအချက်ကတော့ဖြစ်ရင်မျက်စိတဲ့သူသင်ယူပါယုံဝင်လာပြီးတော့ရိုက်ခတ်တာနဲ့တရားင်းနဲ့အမြင်တတ်ဖြစ်ပါလေเนาะအဲ့တော့တပ်ပင်နှမျိုးပေါ်လာတော့သုံးမျိုးပါအမြင်တတ်ရဲ့သက္ခုတ္တိတတ်ရဲ့ပြောပါတယ်အမြင်တတ်တပ်သုံးပါဖြစ်နေတယ်အဲ့ဒီဘောကိုဉာဏ်ကရောက်အောင်လေ့လာဖို့ပါเนาะအဲ့တော့အဲ့ဒီမှာကျွန်တော်တို့သဘာဝတရားတွေကိုလေ့လာနေပြီဆိုတဲ့အဓိကရည်ရွယ်ချက်ကသူရဲ့သဘာဝတို့ဒီလုပ်ငန်းအဲ့ဒီမှာအလင်းကလည်းပဲပါတယ်လို့အလင်းသဘာဝနဲ့နော်မျက်စိကလည်းပါတယ်လို့မျက်စိရဲ့သဘာဝနဲ့အဲ့ဒီသဘာဝတက်နှစ်ခုပူးပေါင်းပြီးအလုံးလုံးလွတ်ကျန်တဲ့ကြိုင်နဲ့ဓာတ်ဖွဲ့လာတာအမြင်ဓာတ်အမြင်ဓာတ်ဆိုတဲ့သဘာဝကနန္ဒနန္ဒဆိုတာဟာယုတ်တရားများနဲ့မတူဘူးနန္ဒแท้မှာကတော့ရှင်ရင်သူဆိုအာနဲ့သူအလုပ်တွေလုပ်ကြတော့ပြီးတဲ့သဘောပါတယ်နော်အဲ့ဒီပြီးတဲ့သဘောလေးကိုပါလိုက်ကြတော့မှတ်ထားတဲ့မှတ်တဲ့သဘောလေးပါတယ်ပြီးတော့ပါလိမ့်ခံစားတဲ့သဘောလေးပါတယ်ပြီးတော့ပါလိမ့်အားထုတ်တဲ့သဘောလေးပါအဲ့ဒါဟာနန္ဒတ်ထဲမှာပါတဲ့သဘောဝါသွားအားတွေ သူတို့အကျယ်အလုံးလုံးပြလို့ကျွန်တော်တို့မြင်ပါတယ်နော်မြင်တယ်ဆိုတာငါမိမိကိုယ်တိုင်ကငါမြင်တယ်ငါမြင်တယ်လို့မှတ်ယူထားတော့လေပဲတဘာဝတရားများအလုံးလုံးနေတဲ့အကြောင်းကိုမသိခြင်းကြောင့်ငါမြင်တယ်လို့ဆိုရင်မှတ်ယူတာဟုတ်ကဲ့လားအဲ့တော့အဲ့ဒီမှအဓိကအချက်ကပါတယ်ငါမြင်တယ်ငါမြင်တယ်လို့တစ်သက်လုံးဆွေးမြေ့မှတ်ယူလာတဲ့အချက်ကိုအခုပညာရက်နဲ့ဖြည့်ရှင်းတာဟုတ်ကဲ့ငါမြင်တယ်ဆိုတဲ့အစွဲကိုဗာနဲ့ဖြည့်ရှင်းတာပညာရက်နဲ့ဖြည့်ရှင်းတယ်အဲ့ဒီပညာရက်မှအခြေခံကဓာတ်ဆုံးပါပါရဲ့နော်အပါကပါတာရုပ်ဓာတ်အဲ့ဒီရုပ်ဓာတ်ဖြစ်တော့အစင်းဓာတ်နဲ့သက္ခုပဒါရခေါ်တော့ယခုအကြည့်ဓာတ်တို့ထိခိုက်ကြသောအခါတွင်ပါတယ်မြင်သိဆိုတဲ့နန္ဒဖြစ်ပါတယ်ဒီဘောအရှင်းများကိုမှတ်မိရင်ပါသိလာရောငါမြင်တာဆိုတာကအစွဲအကျူအစွဲအမှတ်ကပြောတာနော်သဘာဝတရားကအလုံးလုံးနေတာကတော့ပါတယ်အရှင်းအာယုံနဲ့သက္ခုပဒါရခေါ်တဲ့ယခုအကြည့်များထိခိုက်ခြင်းကြောင့်ဒါဖြင့်အမြင်ဓာတ်ပေါ်လာဖြစ်ပါတယ်နော်ဒီသဘောကိုနားလည်ဖို့အဲ့တော့ဒီသဘောမှားတဲ့ဒီမြင်တဲ့အမြင်ဓာတ်ဖြစ်ဖို့လှုပ်ဆောင်ပေးတဲ့ရုပ်ဓာတ်နှစ်ပါးကိုသိလာတဲ့အပြင်ဒီထဲမှာနန္ဒတ်တွေထွက်ပေါ်လာအောင်လှုပ်ပေးနေတဲ့ပါရှိတယ်တဘာဝတရားစနစ်ရှိတယ်နော် system ရှိတယ်နော်ထွက်ထွက်လာတာတွေပါတယ်နော်နန္ဒတ်တွေကြည့်လိုက်သေးအားတစ်ခုနဲ့တစ်ခုပူးပေါင်းဖြိလိုက်တာကဘာတတ်တော့ယုတ်တာယုတ်တာနှစ်ပါးနှစ်ပါးဖြိတိုင်းဖြိတိုင်းပါထွက်လာတယ်နန္ဒထွက်လာပါတယ်အဲ့ဒီမှာယုတ်တာတွေကနှစ်ပါးနှစ်ပါးတစုံတစုံမှာအခုမျက်စိနဲ့ပါနေတယ်အရှင်းယူပါယုံနဲ့ထို့အတူအခုပြောသမျှတွေကဘာတတ်တယ်လို့အပ္ပန္ဒတွေနော်အပ္ပန္ဒတွေနဲ့ဘယ်သူနဲ့ဖြိလိုက်ကြတယ်သောတာပတ္တာရာခေါ်တော့နာအစီထနော်အသံသန်းနဲ့ဗဒန်းနဲ့ထွက်ပြီလားသောတာပတ္တာရာခေါ်တော့နာအစီထနဲ့အသံသန်းတို့ထိခိုက်လိုက်ကြနဲ့တရားနဲ့သဘောလာတယ်အစီအဒတ်ခေါ်တော့သောတာဝိညာဏဓာတုသဘောလာပါတယ်နော်အဲ့တော့ဒီသဘောသဘာဝကြီးဟာပါတယ် natural law ပဲဟုတ်ကဲ့ natural law ဆိုပါတယ်သမာဝအိဥပရိသနော်အာယုံဆိုတဲ့ဓာတ်နဲ့နော်အစီယုတ်ဆိုတဲ့ဓာတ်နော်အပြင်ဘက်ကလာတာကိုပါလေခေါ်လို့အာယုံဆိုတဲ့ဓာတ်ခန္ဓာကိုယ်မှာရှိနေတာကအစီဓာတ်အဲ့တော့အာယုံဓာတ်နဲ့အစီဓာတ်နဲ့ခီတိုင်းခီတိုင်းပါတယ်နန္ဒတ်ပေါ်ပါလေအဲ့ဒီနန္ဒတ်ကတော့ဖြစ်နေသူ့နေရာနဲ့သူ့ပေါ်ကြတာသူ့ဓာတ်နဲ့သူ့ရစီမှာဖြစ်ပေါ်တော့ပါတယ်နော်အမြင်ဓာတ်နာမှာဖြစ်ပေါ်တော့အကြံဓာတ်ပါနော်အဲ့တော့အဲ့ဒီသဘောသဘာဝလေးအရင်ကလည်းကျွန်တော်တို့လေ့လာခဲ့ပါပဲဒီသဘောသဘာဝလေးဟာမိမိတို့ဉာဏ်ရှိသလားစဉ်းစားရင်စဉ်းစားသလားအောဘွေကောင်းတဲ့သဘာဝတရားလေးဆိုတော့အသိပါနော်အဲ့တော့အဲ့ဒီအောဘွေကောင်းတဲ့သဘာဝတရားလေးရဲ့အလုပ်ပြီအဲ့ဒီအလုပ်တွေကပါလေဆိုတော့ဓာတ်တူဤအလုပ်တွေကျွန်တော်တို့အခေါ်เนาะဧဒနာကဒါဘူးရဲ့အလုပ်တွေတော့ဓာတ်တူရဲ့အလုပ်တွေဘာတတ်တွေတော့ရုပ်ဓာတ်တွေနဲ့နံဓာတ်တွေအလုပ်လုပ်နေတော့เนาะမြင်နေရကြားနေရเนาะအဲ့ဒီအမြင်သွန်အားတွေအရှားသွန်အားတွေကိုမြည်ပြီးပြီးတော့မှမိမိတို့နေရှင်လူဘဝလုပ်ငန်းများကိုပြည့်ပြည့်စုံစုံဆောင်ရွက်နိုင်ပါလေနော်လူဘဝမှာရှိနေတဲ့နေရှင်နဲ့အမြသောလုပ်ငန်းများကိုဆောင်ရွက်နိုင်ခြင်းဒီဒီဓာတ်ဒီအလုပ်လုပ်တာအဲ့ဒီဓာတ်မှာပါတယ်အရှင်ဓာတ်နဲ့ယသိအကြီးသူတို့နှစ်ခုထိခိုက်၍ဖြစ်ပေါ်လာသောအမြင်ဓာတ်ဒီဓာတ်သုံးပါးထို့သူနောက်ထပ်ပါတယ်အပ္ပန္ဒတ်နဲ့သောတာပတ္တာခေါ်တဲ့နာတိဓာတ်အဲ့ဒီနှစ်ခုထိခိုက်မှပါပေါ်လာတယ်ကြရတဲ့အဲ့ဒီအမြင်တတ်ဖြစ်ဖို့ဓာတ်သုံးခုအကြာဓာတ်ဖြစ်ဖို့ဓာတ်သုံးခုအဲ့ဒီဓာတ်၆ပါးဟာနော်မိမိတို့ဒီဘဝကြီးမှာရှောက်ရာတွင်သူတို့ဒီအဓိကအပြဆုံးနေရာကပါဝင်ပြီးတော့ကူးနေတာနော်ဒ ဒီဓာတ်ချက်ပါကနော်မိမိတို့ဘဝခရီးလျှောက်ရာတွင်အဓိကအကျဆုံးနေရာကဒီဓာတ်ချက်ပါကပါဝင်ပြီးတော့ကူညီနေတာပါနော်အဲ့ဒါကိုမိမိကဉာဏ်နဲ့ဟုတ်ကြီးမဟုတ်ကြီးသိသိကြကြပိုင်ပိုင်ကြကြသိလားမြင်လားအောင်ရှင်းရှင်းစဉ်းစားလို့နော်အလုပ်တာပါလို့ဆိုလို့ရှင်းရှင်းစဉ်းစားလို့ပါအကြောင်းကိုသင်ရင်စဉ်းစားဖို့လို့ဓာတ်အကြောင်းကိုသင်ရင်စဉ်းစားဖို့ဟုတ်လားအဲ့တော့အဲ့ဒီအစင်ဓာတ်နော်အစင်ဓာတ်နဲ့ယသိအစီဓာတ်အဲ့ဒီနှစ်ခုရိုက်မှအမြင်ဓာတ်ထို့တူအတန်ဓာတ်နဲ့နာအစီဓာတ်သူတို့နှစ်ခုထိရိုက်မှအစီဓာတ်အဲ့ဒီသဘောနှစ်ခုဟာပါဝန်ကျင်လောကနဲ့ဆက်စပ်ပါခါတွင်အရေးပါအရာရောက်ဆုံးနတ်ဘုရင်ကကိစ္စနှစ်ခုနော်ကြာကိစ္စမြင်ကိစ္စဆိုတာပါဆိုအရေးပါအရာရောက်ဆုံးဓာတ်နှစ်ခုအဲ့ဒီအကြာဓာတ်နဲ့အမြင်ဓာတ်ဖြစ်ပေါ်လာဖို့အတွက်ဝိုင်းဝန်းကူညီတဲ့ယုတ်ဓာတ်လေးပါနော်ယုတ်ဓာတ်နှစ်ပါးပြီးအဲ့ဒီသဘောတွေကိုသိသိချာချာနှလုံးသွင်းစဉ်းကျင်ဓာတ်လာတဲ့အခါကျတော့မိမိတို့ဤဉာဏ်ကနော်မိမိတို့ဤဉာဏ်ကသဘာဝတရားတွေကိုစိတ်ဝင်စားလာဟုတ်ကဲ့ဒါကိုစိတ်ဝင်စားလာမှာနော်သဘာဝတရားတွေအဲ့ဒီသဘာဝတရားတွေအဖေမှာရှိတဲ့သဘာဝတရားတွေနော်မိမိဤရုပ်ခန္ဓာမှာရှိသောသဘာဝတရားမိမိဤနာမ်ခန္ဓာမှာရှိသောသဘာဝတရားအဲ့ဒီသဘာဝတရားတွေကိုသိသိကြကြနှလုံးသွင်းတာစဉ်းကျင်လက်ဓာတ်အောင်ကြိုးစားရအဓိကရည်ရွယ်ချက်ကပါတယ်နော်ငါမြင်နေငါကြားတယ်နာမည်ငါပြားလို့နာမည်လို့ငါပြီးတယ်ငါပြားလို့ငါပြီးတယ်လို့ဆိုရဲပါတယ်နော်ဆိုရဲဥဆောင်ပြီးတော့လှုပ်လှုပ်နေတဲ့သဘောတဘာဝမှဓမ္မတဘာဝဖြစ်တော့ယုတ်တရားယုတ်တတ်တို့ဉာဏ်တရားဉာဏ်တတ်တို့လှုပ်လှုပ်နေတာအမှန်လို့ဉာဏ်နဲ့မှသင်ချာလာအောင်အခုတဘာဝတရားတွေကိုသင်ယူပါတယ်နော်ဒါတွေကိုမလုပ်ရမှာနော်ထပ်တလေလေဒီတဘာဝတွေကိုစဉ်းစားဖို့ပါနော်အဲ့ဒီဟာကိုစဉ်းစားတတ်လာမှဆရာရှင်ကရှင်းပြနေတဲ့ပရမတ္ထဆိုတဲ့သဘောကိုဉာဏ်ကရောက်အောင်စဉ်းစားနိုင်တယ်စဉ်းကျင်နိုင်တယ်ဟုတ်ပါလားမိမိဉာဏ်ကတက်လန်းနိုင်တယ်အဲ့တော့အဲ့ဒီတော့ဒီအာယုငါးပါးတခါငါးပါးကိုအခုမျက်စိနဲ့နားကိုတိကျခွဲပြီးတော့ပြောရတဲ့အကြောင်းအရာကကျန်တဲ့တကား၃ပေါက်ဒီလုံငန်းနဲ့ဒီတကား၅ပေါက်ဒီလုံငန်းအလုံးကွာချတယ်နော်ဘယ်လိုကွာချတာလဲဆိုရင်အခုမျက်စိကိုတဲလာတာကပါလေအလင်းစွမ်းအားနော်အတန်ကိုတဲလာတာကအတန်စွမ်းအားအဲ့ဒီနှစ်ခုဟာဘာအဖြစ်နဲ့သူတို့ရောက်တာတုန်းလို့ဆိုရင်နော်အလင်းကလည်းပဲစွမ်းအားအဖြစ်နဲ့မျက်စိကိုရောက်တယ်နော်အတန်ကလည်းဘာဖြစ်နဲ့ရောက်လာလဲစွမ်းအားအဖြစ်နဲ့နားကိုရောက်တယ်နော်ရောက်တော့ပြီးပုံပြီးမျိုးလေးကိုပြန်စင်လာနော်ကိုကကြီးလိုက်တဲ့အခါကြီးခံရတဲ့ပစ္စည်းဟာသေဘေဝိညာဉ်ဝိမေတမိုင်ဝိညာဉ်ဝိမေမိုင်းတရားဝိညာဉ်ဝိမေဟုတ်ကဲ့အဲ့ဒီအဝေးကြီးကရှိနေရဲ့ပါတယ်နော်ဆင်းအာယုံကိုဒီမျက်စိလေးကမြင်အောင်လုပ်ပြရအဲ့တော့အဲ့ဒီပစ္စည်းကအကြည့်ခံရတဲ့ပစ္စည်းကဒီမျက်စိကိုမရောက်လာဘူးရောက်လာလားမြင်ရတဲ့ပစ္စည်းကမရောက်လာဘူးเนาะအဲ့ဒီလိုမရောက်လာတဲ့သဘောအတ္တပတ္တလို့ပါဠိလိုနာမည်ပေးเนาะမရောက်လာတော့ပါလေနော်အာယုံတရားလေเนาะမရောက်တော့အာယုံတရားเนาะတကယ်အခုပြောနေတဲ့စကားကိုနားရတော့ရှားပါသို့သောအတန်ဖြစ်တဲ့နေရာနဲ့နားထောင်နေမိမိကြားရမှာပါတယ်လို့နေရာချာတယ်ဟုတ်လားအဲ့တော့အတန်ဖြစ်တဲ့နေရာကအတန်ကဒီလိုသွားရင်ဖြစ်နေတာရောက်လာတာနော်ပုဂ္ဂိုလ်ဖြစ်နေသူတွေဖြစ်နေမရောက်ပါဘူးဟုတ်လားအဲ့တော့အဲ့ဒီသဘောကိုလည်းပါတယ်လို့သူတွေဖြစ်နေမရောက်လာတဲ့အတွက်သူလည်းပါခေါ်တော့မရောက်တော့အာယုံနော်အဲ့တော့ဘယ်နှပါးကြည့်လို့နှစ်ပါးအမြင်နဲ့အကြာတို့ဒီပါတယ်အဆိုင်အခြေအဖြစ်နဲ့အစီရုပ်တို့မရောက်လာတော့ဓာတ်တဘာဝများနော်အဲ့ဒီဟာကိုသိဖို့နော်သူတို့ကခေါ်ရဲအတ္တံပတ္တဓာတုနော်မရောက်လာမျက်စိကိုသူက စွမ်းအားဖြစ်နေတာလာတယ်အဆိုင်ခဲဖြစ်နေမလာဘူးဟုတ်ပြီနော်ဒီသဘောလေးတွေကိုသိသိချာချာနှလုံးသွင်းတတ်ရှင်းရှင်းတတ်အောင်ကျွန်တော်တို့ကြိုးစားရမယ်အဲ့တော့နောက်တစ်ခုစဉ်းစားလိုက်လို့ရှိရင်နော်အတွေ့ဓာတ်ဟုတ်ပါလားအတွေ့ဓာတ်ဆိုတာဘယ်သူနဲ့ဘယ်သူနဲ့တွေ့အောင်ဆိုခန္ဓာကိုယ်ကိုဖုံးလွှမ်းထားတော့အရေပြားအရေပြားမှာရှိရပါလေနော်ကာယပစာရဓာတ်ကိုအကြည့်ဓာတ်အဲ့ဒီကိုအကြည့်ဓာတ်ပေါ်ကိုပစ္စည်းဝတ္ထုကလာပြီးတော့ပါလို့မှာနော်ထိခိုက်မှာထိခိုက်မှာသူကပါလို့ကြတယ်ပြီးလာပြီးတော့အဲ့ဒီထိခိုက်တဲ့ဖုတ်ထပ်ပါအာယုံလေးကအသင်းအာယုံအစမှန်အာယုံတို့နဲ့မတူဘူးတိုက်ရိုက်ပါလေနော်ရောက်တယ်တိုက်ရိုက်ထိတယ်ဟုတ်ပါလားအေးအဲ့ဒီသဘောလေးကိုသိအဲ့တော့သူ့ကိုယ်တော့သံပတ္တာနော်သံပတ္တာဆိုတာတကယ်ထိရောက်သောအာယုံများနော်အဲ့တော့အဲ့ဒီလိုပဲအနတ်အာယုံဟာလည်းပဲနော်လေးနှင်းတဘောပါလာတဲ့အနတ်ပစ္စည်းလေးတွေကနှာခေါင်းကိုတိုက်ရိုက်ထိခိုက်ရွေးအနတ်ဖြစ်တယ်ဟုတ်ပါလားအဲ့တော့အဲ့ဒီမှာဒီချာရသူ့အတွဲနဲ့သူပြန်ပြီးပြောမယ်ဆိုလို့ရှိရင်အတွေ့ဓာတ်ခေါ်ရဖထပါအာယုနှင့်ပါလေနော်ကာယပတာရခေါ်တော့ခုအစီဓာတ်ဘာတတ်နဲ့ဘာတတ်ဆိုအတွေ့ဓာတ်နဲ့ခုအစီဓာတ်တို့ထိခိုက်သောအခါတွင်အတွေ့စိတ်ဟုတ်ကဲ့အတွေ့ကိုတည်သောစိတ်ကာယဝိညာဉ်စိတ်ဖြစ်ပါလေဒါတတွေ့ဟုတ်လား၃မျိုးတွေ့နော်ရုပ်တရားက၂ပါးနတ်တရားက၂ပါးထုတ်အတူရဲ့အနန္တဆိုရင်လည်းပဲပါလေနော်အနံပါတဲ့ပစ္စည်းလေးနဲ့နော်နှာခေါင်းထဲမှာရှိနေတဲ့အစီဓာတ်နဲ့နှစ်ခုထိလိုက်မှအနန္တကိုသိတဲ့စိတ်ကလေးဖြစ်ပါလေ။အဲ့ဒါလည်းပဲပါလေ။အခြေခံ၃ပါးဟုတ်ပါလား။ယုံနှစ်ပါးနဲ့နန္တပါးသူဟာလည်းပဲတကယ်ကိုယ်တိုင်ထိရဲ့ထိရဲ့နေရာမှာပဲဖြစ်ပါလေနော်။အဲ့တော့အာယုံကြီးတိတိကျကျရောက်လာပြီးတော့တိတဲ့သဘောမျိုးသူတို့ကခေါ်လဲသံပတ္တာအာယုထို့အတူပါပဲရှားကြတော့လဲသိကြပါလေနော်စားထားတဲ့ဝါထားတဲ့ပါလေးတို့ဝါဘက်ကလေးယုတ်ပြရတယ်သူတို့နဲ့ရှားနဲ့ထိလိုက်တာနဲ့တပြိုင်နဲ့အားလည်းရတာအာယုရတာအသိနော်သိမ္မာဝိညာဏစိတ်ဖြစ်ပါလေအဲ့ဒီမှာလည်းပဲယုတ်တရားနှစ်ပါးနဲ့ငံတရားတစ်ပါးဟုတ်ပါလားအဲ့တော့အလုံးသုံးပါးသုံးပါးအတွဲပေါင်း၅ခုဖြစ်တော့ငန္ဓာနဲ့ယုတ်ဓာတ်ပါလေငန္ဓာက7ပါးနော်ယုတ်ဓာတ်က5ပါးအလုံးပါလေငန္ဓာက5ပါးယုတ်ဓာတ်က7ပါးအလုံးပေါင်းတော့15ပါးရပါအဲ့ဒီသဘောတွေကိုသိသိချာချာနှလုံးသွင်းဓာတ်ရှင်းရှင်းဓာတ်ဖို့အလုံးအရေးကြီးနေနော်အဖြစ်လို့အရေးကြီးနေတာတော့ဆိုတော့ဒီခန္ဓာကိုယ်မှာဓာတ်တွေကအလုံးလုံးလို့ကိစ္စကြီးလောက်ဆောင်နိုင်တာသူအလုံးလုံးလို့ဓာတ်တွေအလုံးလုံးလို့ကိစ္စအမျိုးမျိုးကိုဆောင်ရွက်နိုင်တယ်ဆိုရက်ဉာဏ်လေးပွင့်လာဖို့เนาะပွင့်လာဖို့ဉာဏ်ကပါတယ်ဓာတ်တွေအလုံးလုံးနေလို့မိမိတို့နေရင်ဆောင်ရွက်နေတော့ကိစ္စအဝဝပြင်းရောက်တာပါเนาะဒီဓာတ်တွေအလုံးမလုံးရင်မိမိတို့ဆောင်ရွက်မဲ့ကိစ္စတွေမပြင်းရောက်နိုင်ပါဘူးเนาะအဲ့ဒီသဘောလေးကိုသိသိချာချာမိမိရဲ့ဉာဏ်မှာသင်ချာလာအောင်ကျွန်တော်တို့အခုသင်ယူတာเนาะဘာအကြောင်းကိုသင်ယူတာလဲဓာတ်ဤအကြောင်းကိုသင်ယူတာเนาะဓာတ်ဤအကြောင်းကိုသင်ယူတော့ဘာသာတည်းလို့ယုတ်ဓာတ်တွေနန္ဓာတွေဟုတ်ပါလားယုတ်ဓာတ်ထဲမှာနှစ်ပိုင်းခွဲလိုက်တယ်။အာယုံအဖြစ်နဲ့တိုက်ခိုက်တော့ယုတ်ဓာတ်နော်။အကြည်ဓာတ်အဖြစ်နဲ့အာယုံကိုဖမ်းယူတော့ယုတ်ဓာတ်နော်။အဲဒီယုတ်ဓာတ်နှစ်ခုဖြည့်ရင်းကြောင့်သက်ဆိုင်ရပါလေလို့ဉာဏ်ဓာတ်ဖြစ်တယ်နော်။အဲဒီဘာလို့အခြေခံအပြတုံးလို့ဆိုရင်ဒီဝတ်သုံးပါးသံသရာဆိုတဲ့73ခုလေဖို့နေရာမှာဉာဏ်စိတ်ရှားစိတ်ဆိုတာပဲမှဖြစ်တာလေ။ဝိပါကစက်နော်ဝိပါကစက်မှာဘာနာရီဖြစ်တာလဲဉာဏ်စိတ်ရှားစိတ်တွေဖြစ်တာအဲ့ဒီဉာဏ်စိတ်ရှားစိတ်တွေဖြစ်ဖို့ကလေ ဘသူတွေကဝင်လာတာလဲအာယုံတွေကဝင်လာတာအဲ့ဒီအာယုံတွေပဲဝင်လာတာလဲသူ့တကားနဲ့သူ့နေရာဝင်လာတာအဲ့တော့အဲ့ဒီတကားခေါ်ရဲ့အချင်းယုတ်နေရာလဲပါလေလို့ဓာတ်တွေဝင်လာတဲ့အာယုံတွေကလဲဓာတ်တွေဝင်လာတဲ့အာယုံဓာတ်နဲ့ခန်းနဲ့အချင်းယုတ်တို့နှစ်ခုရိုက်ဆက်မှပါပေါ်လာတာညံတပေါ်ပါလေနော်အဲ့တော့အဲ့ဒီတဘာဝတရားတွေကိုဉာဏ်ကရောက်ပြီးတော့ဩလောကမှာဒီလေအလုလုနေတာတွေကဘုသူတွေတော့ဓာတ်တွေပါလို့ဉာဏ်ကသိလာမှာနော်အဲ့ဒီလိုဉာဏ်ကဓာတ်တွေထိအောင်ရောက်အောင်ကြိုးစားနေရတာဘာကြီးဝဲခြင်းနဲ့လို့နာမည်နာကြရတာလားမျက်စိရပါလေနာမျက်စိနားကလည်းငါနာလို့ဆွေလံနေတဲ့အဆွေကူစနစ်တကျပညာနှင့်ဖြည့်ရှင်းနိုင်ဘူးဟုတ်ကဲ့မျက်စိဆိုတဲ့တဘာဝဓာတ်ကိုလည်းပါပြောအလုံးကိုခဲခဲရင်ရင်တိချောက်ထားရတာနော်ဆွေကူတဲ့သဘောမဟုတ်ဘူးမျက်စိတစ်ခုကိုတိချောက်ဖို့တိချောက်နေတာလူသားတို့ဘယ်လိုမှမျက်စိဖြစ်အောင်မလုပ်နိုင်ဘူးနော်သူတဘာဝတရားနဲ့သူတိဆောက်လာထားလို့ဒါဒီမျက်စိလေးတွေကမဖြစ်နိုင်အလုတ်ကောင်းစွာလုပ်နိုင်တာเนาะအဲ့တော့သူကတိထားတဲ့အတိုင်းဘဝကိုစတဲ့အချိန်ပဋိက္ခေတည်တဲ့အချိန်တွေကမျက်စိဖြစ်ဖို့ပါပါလာတာဗီဇာယုတ်အဲ့ဒီဗီဇာယုတ်လေးတဖြည်းဖြည်းတဖြည်းဖြည်းကြီးထွားလာလို့အဲ့ဒီဗီဇာဓာတ်ကကြီးထွားလာတဲ့အတွက်အခုအချိန်မှာတော့ပါတယ်လို့ပြည့်စုံသောသက္ခုဓာတ်နော်သက္ခုပတာဓာတ်တိအခုခါမှာမိမိတွင်ပြည့်စုံသောရှိနေတာအဲဒီရှိနေတဲ့သက္ခုပတာဓာတ်ဟာဘယ်ကစခဲ့ရတာလဲပဋိသေတဲ့အချိန်ကစခဲ့ရတာအဲဒီသဘောလေးတွေဟာမိမိဉာဏ်နဲ့သင်ကျင်ရမယ့်သဘောတဘာဝများနော်အဲဒီတော့ဒီမျက်လုံးဟာအခုချက်ချင်းဖြစ်လာတဲ့မျက်လုံးတော့မဟုတ်ဘူးနော်ပဲချင်းကစတဲ့ခဲ့ရတာနော်ပဋိသေတေတွေကဒီမျက်လုံးလေးကပါလာတာအဲ့ဒီမျက်လုံးဆိုရဲဒီသဘာဝတည်းမှာပါပါလို့ဓာတ်ပါလေအဲ့ဒီဓာတ်ဟာအလွန်ထူးခြားတဲ့ဓာတ်ဘယ်လိုထူးခြားတဲ့ဓာတ်လဲအခြင်းအာယုံကိုဖန်၍အမြင်ဓာတ်ဖြစ်အောင်ရောက်နိုင်သောစွမ်းအားရှိတယ်နော်ဘာလို့ဖန်တာလဲအခြင်းအာယုံကိုဖန်၍အပြောင်းပေးတာနော်အမြင်ဓာတ်ဖြစ်အောင်ပြောင်းပေးတာအစင်းအာယုံကပါတတ်တော့ရုပ်ဓာတ်ပါပြောင်းပေးလိုက်တဲ့အမြင်ဓာတ်ကပါတတ်တော့ဉာဏ်ဓာတ်ပါအဲ့ဒီဟာဟာအထူးကြဆုံးတဘာဝနော်ဉာဏ်ဓာတ်ဒီရုပ်ဓာတ်ကိုမြည်၍ဖြစ်ပေါ်တယ်ဆိုတော့ညာလည်းပဲအဲ့ဒီကရိယာဤပြည့်စုံကောင်းမွန်မှုပေါ်မှာတည်တယ်နော်အဲ့တော့ဒီကရိယာတွေကလူတို့ရဲ့ဉာဏ်နဲ့တော့ဒီလိုအသင်းအာယုံကအမြင်တတ်ဖြစ်အောင်ဒီကရိယာမျိုးမတည်နိုင်လေဘူးတည်ဖို့လည်းပဲမလွယ်လာဘူးဟုတ်ဘူးလားအဲ့တော့ဒီသဘောတဘာဝကြီးမိမိဤဉာဏ်နဲ့အသင်းပြီးသင်းစဉ်းစားဓမ္မဩဓာတ်တဘာဝကြီးဒီဌာနကိုမှနော်အလုတ်တွေလုံနေပါလားလို့ဉာဏ်ကစဉ်းစားတတ်လားစဉ်းကျင်တတ်လားအရေးကြီးတာကဘာကိုသုံးဖို့လို့ညံကိုသုံးဖို့ညံကိုသုံးတဲ့အခါကျတော့ဘယ်ကိုရောက်အောင်သွားရမှာလဲဓာတ်တဘာဝကိုရောက်အောင်သွားရမှာအဲ့တော့ဓာတ်တဘာဝတွေကိုလည်းပဲတစ်ခုစီတစ်ခုစီမိမိတို့ညံမှာခင်းနေရှာရှာသိမြင်လာအောင်အခုလိုသုတ္တပညာနဲ့ဆူဆောင်းပြီးပါတယ်ဟုတ်ကဲ့အဲ့တော့မျက်စိဆိုတဲ့တဘာဝဓာတ်နော်နောက်ပြီးတော့အစင်းဆိုတဲ့အပြင်ကရိုက်ခတ်လာတဲ့ဓာတ်ဒီတက်ဒီဟာတကယ်ပြီးအောင်လေ့လာမယ်ဆိုရင်အရှင်းတရဲ့အကြောင်းပြဖို့လေအလွန်ကျေဝန်းနေနော်မျက်စိဆိုတဲ့ယူပါတ်ဟုတ်နဲ့သက္ကုပ္ပဒါရဓာတ်ဤအကြောင်းကိုပြည့်ပြည့်စုံပြဖို့လေအလွန်ကျေဝန်းနေသို့တော့အချုပ်အားဖြင့်နော်ဒီသက္ကုပ္ပဒါရခေါ်တော့အကြည်ဓာတ်မျက်စိရဲ့မှာပါတဲ့ဓာတ်ကလေးဟာသူရဲ့အရွယ်ပမာဏဘယ်လောက်ရှိရောသံဥပေါင်းပမာဏပဲရှိပါတယ်ဘယ်လောက်သေးငယ်တဲ့ကလေးကအလွန်ကျေဝန်းတော်ယူပါယုံခေါ်ရဲ့ညင်ဝင်းကြီးနော်ညင်ဝင်းကြီးရဲ့အရွယ်ပမာဏပါပဲလို့အလွန်အလွန်က ชียวไม่มีแค่นที่เราเชียววันไหนเพราะว่าเราเชียววันทองชุบายุ่งชีวูดีดีชาญาลุบลุบเป็นอะไรเราจะเชียวนั่งอุกองประมาณนั้นเราชีโร่ชีวูเลียลุบลุบเป็นอะไรเราเป็นมาเชียวยศีมาเชียวไอ้ชีวูเลียสว่างอารมณ์ปีนี้เท่ากับตู้เย่บาร์เรนยศีท่านเนาะอันนี้ดัดเชี่ยวลูกปีนไหนเนี่ยสักครู่ดัดดูเนาะไอ้ที่ดัดสุดเลยตัวอันที่เวก้าไอ้เราส่วนบาร์เรนอันนู้นอันนู้นตีเงยอยู่ตั้งอุกองประมาณนั้นเนี่ยเป็นสีดอเลเวอันนู้นเจ้าวันดูบาร์เรนยิ่งวันยิ่งที่ดีเชียร์พอทุกปีไหนเอาตู้ส่วนอาชีวะเลยเนาะไอ้ราคาบาร์เรนถ้าดูอีสภาวะเนาะดูหาอารมณ์กูเปลี่ยนหน้าเอาเจริญวงลูกในร้อนสีเดชสุรารู้ยังไงเยอะมาอ๋อที่สักคู่ถ้าดูสักคู่ถ้าดูหยุดนี่เลยสภาวะถ้าเราเรียนมาแล้วสีลามเองเข้าป่ะล่ะเอริดบอรีเนาะเอริดบอรีกูเจอหนี้เนี่ยรู้ยานี่ละก็ว่าเลยรู้อัตนันทกะเนาะงารู้ยัยรู้အဲ့ဒီနာဆိုရဲပါလေတော့တောတာဓာတုကအကျာတာဖြစ်အောင်ကြောင်းပေးလိုက်တာကြောင်းပေးလို့လည်းပဲကြားတာဟုတ်လားအဲ့တော့အဲ့ဒီဓတဘာဝမြာတိမိမိဤနံခန္ဓာနဲ့မိမိဤယုတ်ခန္ဓာနှစ်ပါးမှာအလုံးမြာစင်စက်မပြတ်မြတ်မနာအလုတ်တွေလုံနေရတာနော်အဲ့ဒီဓတဘာဝတွေဘာလုံးမြာလဲစင်စံမြတ်မြတ်မနာသူကန္တာနဲ့သူအလုတ်ကိုလုံနေကြပါလေဒါကိုပါလို့ရမှာလို့ဉာဏ်ကထူးထွင်းอยู่ပြင်းမျိုးနော်ဉာဏ်ကအဲ့ဒီလိုထူးထွင်းပြင်းထက်လာမှာအကြောင်းကိုနားလဲရတယ်ဒါအကြောင်းကိုနားလဲရတာဒါအကြောင်းကိုနားလဲတော့အဲ့ဒီနားလဲတဲ့ဉာဏ်ကဘာလို့ဖြစ်ပြရလဲပုဂ္ဂိုလ်သတ္တဝါသူနာဆိုရဲအစွဲကိုဖယ်ပေးနိုင်စွာရှိပါလေနော်အခုဓာတ်တွေကိုနားလည်လာပြီဆိုရင်ဘာကိုဖယ်ပေးနိုင်တာရောပုဂ္ဂိုလ်သတ္တဝါသူနာဆိုတဲ့အစွဲကိုဒီဉာဏ်ပညာကဖယ်ပေးနိုင်ပါလေနော်ဒါကြောင့်မို့လို့ကျွန်တော်တို့ဒီဓာတ်အကြောင်းကိုပြည့်ပြည့်ချာချာသဘောပေါက်အောင်ကြိုးစားပါလေနော်ဓာတ်သဘောတွေကိုနားလည်လာတဲ့အခါကျတော့ပုဂ္ဂိုလ်တတဝါဆိုရင်ကျော့ပေါ်မှာနော်အဲ့ဒီမှာပြည့်ချာချာနှလုံးသွင်းရသိဉ္ဇရမယ်အချက်တွေနော်အဲ့ဒီအချက်တွေအဲ့ဒီမှာဘယ်လိုပြောနေတာရောလို့ဆိုတော့ခါကြတော့အခုဓာတ်ဓာတ်လို့ပြောနေတဲ့နေရာမှာနော်အခုကြားနေတဲ့ဟာလေးကဘာတတ်တော့နန္ဒဟုတ်လားအဲ့ဒီကြားစိတ်ကြာစိတ်ကြီးရပါတတ်တော့နန္ဒအဲ့ဒီနန္ဒကလေးဟာသူကြာအောင်လုပ်ပြီးတော့သူ့ကိုရိုက်ခတ်တဲ့အတန်ဆိုင်လေးပြုတ်ချာနေတဲ့ကြိုင်နဲ့အပြားလေးပြုတ်တယ်အဲ့ဒီတော့လေးကိုသိချာစဉ်းစားနော်အတန်ဆိုင်လေးရိုက်ခတ်နေတဲ့အချိန်မှာသာဖြစ်ရင်ဘာလို့ဖြစ်နေရလဲကြာစိတ်ဖြစ်တာအဲ့ဒါအရေးကြီးတဲ့အချက်နော်အဲ့ဒီမှာရာဇိတ်ကလေးကြီးဖြစ်ပေါ်လာတယ်တည်ရှိနေတယ်ပြောပါတယ်ပြတ်သွားတယ်အဲ့ဒီသဘောကသဘောအမှန်နော်ရာဇိတ်ကြီးရပါတယ်ဖြစ်ပေါ်လာတယ်တည်ရှိတယ်ပြောပါတယ်ပြတ်သွားတယ်အဲ့တော့ဖြစ်ပေါ်တဲ့သဘောလေးကိုတော့ဥပါဒါဟုတ်ကဲ့ဖြစ်ပေါ်တဲ့သဘောလေးကိုတော့ဘယ်လိုခေါ်လဲဥပါဒါနော်ဒီနေတဲ့သဘောလေးတော့ပါခေါ်တော့ခီတီပြတ်သွားတဲ့သဘောလေးကိုတော့ပါလဲနော်ဘင်္ဂအဲ့ဒါကိုမြန်မာစကားကဘယ်လိုအတူောက်ဖတ်လိုက်တာနော်ဥပခီပင်ဟုတ်ကဲ့မြန်မာအတူောက်အတန်ဖတ်လိုက်တာကဘယ်လိုဖတ်လိုက်တာနော်ဥပခီပင်အဲ့ဒါကိုမြန်မာစကားနဲ့ဆိုပါတော့ဖြစ်ဒီပြတ်သဘောတရားသုံးပါးပါအဲ့ဒီဖြစ်ဒီပြတ်သဘောတရားသုံးပါးဟာမျက်စိမှာဖြစ်တဲ့ဖြစ်ဒီပြက်နားမှာဖြစ်သောဖြစ်ဒီပြက်ဟာ ne lai fu lue hava fa di lu u zra lu tra lu bi de lu ba le mer si a sai ya sai so ala li gu ni an ga ju lu ya fa di lu tu ye set so yi lan jiao gu a e lu a pia a pia a pai a pai ne set so yi fi li a tu e tu sa chi ti bian ne a lu lu ni ra so ra gu ni an ga xin za lu ya ba le no မျက်စိကြတော့သူ့ရဲ့အရှိန်ကအလွန်မြန်နေတယ်အပန်းနဲ့မတူဘူးအပန်းလှိုင်းရဲ့အလုပ်လုပ်ပုံကနှီးတယ်မျက်စိရဲ့အလင်းလှိုင်းရဲ့လုပ်ပုံကအလွန်အလွန်မြန်နေမြန်တော့ဘယ်လိုထင်နေလို့ဆိုရင်အမြဲတမ်းဒီအလင်းလှိုင်းတွေကရိုက်ခတ်နေတော့သူ့မှာကြားတဲ့ကအပြက်အပြက်ဖြစ်တာကိုမြန်ကမလိုက်နိုင်ဘူးဟုတ်ကဲ့အဲ့တော့ဘာဖြစ်နေတော့အမြင်တတ်ဟာအမြဲတမ်းရှိတယ်လို့ထင်နေဟုတ်ကဲ့အဖြစ်လို့အရင်ဆိုင်တို့ဒီလုပ်ငန်းကစာပေါင်းများတော့ဉာဏ်နဲ့အတွေ့သူကတော့အစင်မပြတ်ဖြစ်နေတယ်လို့ထင်ရတယ်သူလည်းပဲပါတယ်လို့ဖြစ်ပြီးပြင်းနေတယ်အလုံးလုံးကသို့သောအပန်းကျတော့ဖြစ်ပြီးပြည့်ရဲ့အဘောကိုဉာဏ်ကလိုက်လို့မိနိုင်တယ်ဟုတ်ပါလားသို့သောဘာဘဝတရားတွေမှာတော့ဘယ်ဟာဖြစ်ဖြစ်ဖြစ်ပြီးပြည့်ခေါ်တယ်ဥပတ်တိပင်ခဏဆုံးချက်နဲ့အလုံးလုံးကြပါအဲ့တော့ဒီသဘောသဘာဝတွေကိုကျွန်တော်တို့ကျူကျူဆာဆာလိလံနေရတဲ့သဘောကနော်လိလံနေရတဲ့အကြောင်းရင်းကပါတယ်လို့မြေလူဤနံခန္ဓာတွင်ကပ်နေတဲ့ပါတယ်လို့ဆိုရင်နော်ပါဆိုရင်အတ္တဆိုရင်ငါဆိုရင်ပုဂ္ဂိုလ်ဆိုရင်တွင်ပြောနိုင်မှမြျောဖို့အတွက်ကျူစားတာနော်အဲ့တော့အဲ့ဒီမှာအခုဝင်လာတဲ့ပါလေလို့အာယုံဆိုတဲ့ဓာတ်တွေနော်ဝင်လာတာတွေကပါလေလို့အာယုံဆိုတဲ့ဓာတ်တွေနော်ပါလေလို့အစင်းအာယုံဓာတ်အပန်းအာယုံဓာတ်အနံ့အာယုံဓာတ်အတွေ့အာယုံဓာတ်အရသာအာယုံဓာတ်တွေဒီဓာတ်တွေကဘာလို့ကြတော့အကြည့်ဓာတ်တွေကိုရိုက်ခတ်တိုင်းရိုက်ခတ်တိုင်းပါလေဖြစ်လို့နံဓာတ်တွေအမြင်တဲ့ဆရာတဲ့အနန္တရသတဲ့သူတည်းဖြစ်နေတာเนาะအဲ့တော့အဲ့ဒီဓာတ်ဆိုတဲ့တဘာဝတရားတွေအလုံးလုံးနေတယ်ဆိုတာမှเนาะနန္ဒထဲမှာလည်းပဲဓာတ်တွေအလုံးလုံးနေဟုတ်ကဲ့နာခန္ဓာထဲမှာလည်းဘယ်လိုအလုံးလုံးနေလို့ဓာတ်တွေအလုံးလုံးနေရုပ်ခန္ဓာထဲမှာလည်းဘယ်လိုအလုံးလုံးနေလို့ဓာတ်တွေအလုံးလုံးပါတယ်အဲ့ဒီသာကိုသိမှပါတယ်လို့နံခန္ဓာဤသဘာဝနော်ပြောပါလေလို့ရုပ်ခန္ဓာဤသဘာဝပုံ၍နည်းနည်းနည်းနည်းသင်္ဒါတံဟောကရုပ်ခန္ဓာရဲ့မှာလည်းဘယ်သူတွေလှုပ်လှုပ်နေရလဲဓာတ်တွေလှုပ်လှုပ်တယ်နံခန္ဓာရဲ့မှာလည်းဓာတ်တွေလှုပ်လှုပ်တယ်အဲ့ဒီသဘောကိုဉာဏ်ကရောက်လာအောင်စဉ်းစားလို့နော်အဲ့တော့ဓာတ်တွေလှုပ်လှုပ်နေတာကိုပါပါလေလို့ရုပ်ခန္ဓာရုပ်ဓာတ်တွေလှုပ်လှုပ်နေတာကိုပါလို့ရုပ်ခန္ဓာနံဓာတ်ဒီအလုံးလုံးနေတာပေါ့ခေါ်ရနံခန္ဓာပါနော်အဲ့တော့အဲ့ဒီရုပ်ခန္ဓာနံခန္ဓာမှာအလုံးလုံးနေတဲ့တသဘောတွေကိုမိမိကိုယ်တိုင်ကဉာဏ်နဲ့သိသိချာချာနှလုံးသွင်းတာသိမြင်တာအောင်အခုသုတ္တပညာတွေစုပေါင်းနေတာဟုတ်လားအခုရနေတဲ့ဘုခုသုတ္တတွေဟာဘာအကြောင်းကိုသိဖို့လို့ရုပ်ခန္ဓာရဲ့မှာပါတဲ့ဓာတ်တွေပြောပါရစေ။နံခန္ဓာရဲ့မှာပါတဲ့ဓာတ်တွေအဲ့ဒီဓာတ်တွေပါလို့ရတယ်။အလုတ်တွေလုံနေကြလို့အလုတ်တွေလုံနေကြလို့ပါပြောရတော့မြင်နေတယ်ရှားနေတာဟုတ်လားအဲ့ဒီမြင်မှုကြားမှုကိုအခြေခံပြီးသူတို့ကိုအားကိုးပြီးတော့နေ့စဉ်ဘဝကိစ္စတွေဆောင်ရွက်ရတာဟုတ်လားနေ့စဉ်ဘဝကိစ္စတွေကိုဆောင်ရွက်တဲ့နေရာမှာဒီအမြင်နဲ့အကြာကပါလို့ပြောရတော့အကြီးဆုံးအထောက်အကူပေးရတာเนาะအဲ့တော့အဲ့ဒီလိုအကြီးဆုံးအထောက်အကူပေးနေတဲ့သဘောသဘာဝတွေကိုပါပါတယ်နော်ဓာတ်တွေပါเนาะအဲ့ဒီဓာတ်တွေကဘယ်လိုလွတ်လွန်နေတာလဲစင်စင်မပြမညံ့မနာဆောင်ရွက်နေကြရတာဟုတ်ကဲ့လားရုပ်ဓာတ်တွေကလည်းဘာလို့နေရတာနော်စင်စင်မပြမညံ့မနာဆောင်ရွက်ရပါတယ်နံဓာတ်တွေကလည်းစင်မပြမညံ့မနာဆောင်ရွက်ရပါတယ်အဲ့ဒီသဘောတွေကိုခြုံငုံသုံးသပ်ကြည့်ရင်ねရုပ်ဓာတ်တွေပဲဖြစ်ဖြစ်နံဓာတ်တွေပဲဖြစ်ဖြစ်စင်ဆက်မပြတ်မယမနာအလုံးလုံးနေရတယ်ဆိုတဲ့သဘော 허구의 신이에 사과라 아니 허구의 신이에 신세마피야 미야만나 루야 신네마 바다바와 바라 도카다바와 사과라 도카다바와 베헤마 바라 신세마피야 미야만나 루니야레 테마 도카다바와 바라 사과라 야루미야루 나루미야루 두바코레 도카 에이 도카 하 요가지에 말해 빠니 요가지가 래 두얼룩두 신세마피야 미야만나 루야레 토두 난다디에 말해 디다디 하 신세마피야 미야만나 루니야루 두카리 빠레 허바라 에이요 에리 두카 수에 두보니 밤에 두에니라루 탑디네 두에니라레 너 에리 마마바레루 디 ဒုက္ခကြောင့် ဖြစ်ပေါ်လာ ယုတ်တနန္တတိ မာ ဖြစ်ပေါ်နေတဲ့ ဒုက္ခ တရားကို ဉာဏ်နဲ့ ဉာဏ်သိတဲ့ အောင် ရှင်းပြပြီးတော့ ဖြားရှင်ကို ပူဇော်မယ် ဟုတ်ကဲ့လား ဒီ တရားတွေကို ဉာဏ်တွေက မြင်လာပါပြီ သိလာပါပြီ ဆိုတော့ ဘာ အတိတ်တွေ ပေါ်လာတာလို့ ဖြားရှင် ဟောကြားတော့ တရားတော် များဟာ သိမွေ့ပါလား နည်းနည်းပါလား လို့ မိမိဉာဏ်မှာ ချင်းလာတယ်ဟုတ်ပါလားအဲ့ဒီလိုချင်းချင်းလာခြင်းကဘာကိုအထောက်အပံ့ပြုဖြားရှင်ဤကုံတော်ကိုချင်းညူတတ်တာဟုတ်လားဘာကိုချင်းညူတတ်လာတာလဲဖြားရှင်ဤကုံတော်ကိုချင်းညူတတ်လာပါတယ်နော်အဲ့တော့အဲ့ဒီမဟာတရဏဂုံတော်ကြီးရဲ့ရည်ရွယ်ချက်ကပါတယ်ဖြားရှင်ဤကုံတော်ကိုသူ့အပိုင်းနဲ့သူ့ကံတာချင်းညူတတ်ယူရတာအောင်လေဒီကျောက်ဖြားကြီးက ဒီမှာပြည်တာဟုတ်လားသဘာဝတရားတွေဒီပြိတ္တကသုံးပုံတွေမှာမြောင်များစွာရှိတယ်အာလုံးပြန့်နှံ့နေတာအကုန်လုံးအနှစ်ထုတ်ယူပြီးတော့ဒီအနှစ်သာရတွေကိုနော်မိမိတို့ကိုယ်တိုင်ရုပ်ခတ်ခြင်းအားဖြင့်၎င်းစဉ်းစားခြင်းအားဖြင့်၎င်းဒါတွေသိလာတယ်သဘာဝတရားတွေသိလာဟုတ်လားသဘာဝတရားဆိုတာဓမ္မသဘာဝနော် အဲ့ဒီကမသဘာဝကြီးကိုသိရသိကြောင်းအတွက်အထူးကြိုးစားနေရတာဟာဒီရဲ့ချက်ကပါတယ်နော်အမှန်တရားကိုမိမိတို့သိဖို့နော်ဘာကိုသိဖို့လဲအမှန်တရားကိုသိဖို့အဲ့ဒီအမှန်တရားဆိုတာကိုပါဠိလိုပါခေါ်လို့သစ္စာနော်အဲ့ဒီသစ္စာဆိုတဲ့အဲမှာယုတ်တ္တိယောနန္တ္တိယောဘာလို့လဲဒုက္ခရောက်ဟုတ်ကဲ့ပါဒါဒီဒုက္ခရောက်တာ ယုတ်တ္တိယောနန္တ္တိယောဒုက္ခရောက်နေတာအဲ့ဒီဒုက္ခရောက်နေတာအမှန်ပဲလို့သိမှပါတယ်ဒုက္ခသစ္စာကိုအတိဘယ်ပေါက်ရောက်မယ်နော်ဒုက္ခသစ္စာကိုအတိဘယ်ပေါက်ရောက်ဖို့ဆိုတာဟာဘုသူစီကိုရောက်နေကြတာနော်ယုတ်တ္တိယောနန္တ္တိမာရောက်နေတဲ့ဒုက္ခပါနော်အဲ့ဒီဒုက္ခကိုသိလာတော့သိလာတော့ဘာဖြစ်လဲသိလား ဒုက္ခနှင့်ခန္ဓာအမြဲတမ်းမလုံနေလို့တွဲနေရေရုပ်ခန္ဓာနံခန္ဓာတို့နှင့်ပါတယ်တွဲနေတဲ့ဒုက္ခတွဲနေတဲ့အဲ့ဒီဒုက္ခဟာခန္ဓာရှိသမျှဒုက္ခကရှိမှာပါအဲ့ဒီဒုက္ခကလွတ်ဖို့ခွတ်ဖို့ဆိုတာဟာပါရီကုံဆုံးမှာနော်ခန္ဓာပြီးကျေပြီးနေတဲ့သဘာဝတရားတွေပါလုံနေတဲ့သဘာဝတရားတွေ ခန္ဓာခြေပြင်းနေတဲ့သဘာဝတရားတွေချုပ်ငြိမ်းမှခန္ဓာကချုပ်ငြိမ်းနေခန္ဓာချုပ်ငြိမ်းမှလည်းမချုပ်ငြိမ်းမှတော့ဒုက္ခချုပ်ငြိမ်းပဲဟုတ်ကဲ့အဲ့တော့ခန္ဓာကိုဘာတွေနဲ့တည်နေရတော့ဓာတ်တည်နေရုပ်ခန္ဓာကိုဘာနဲ့တည်ရတော့ရုပ်ဓာတ်နဲ့တည်နံခန္ဓာကိုဘာနဲ့တည်ရနန္ဒနဲ့တည်ပါလေအဲ့ဒီလိုရုပ်ခန္ဓာနံခန္ဓာတွေကိုတည်ပြီးတော့ပြီးနေတာဘယ်သူသွားအားလုံး ကံစွမ်းအားဟုတ်ကဲ့ရုပ်ခန္ဓာနံခန္ဓာတွေကိုကျေပြီးနေတဲ့အားကမစွမ်းအားတော့ငံစွမ်းကံစွမ်းအားပါအဲ့ဒီကံစွမ်းအားဆိုရလေတခြားကရောက်လာတာမဟုတ်ဘူးဒီရုပ်ဒီနံတွေပါတယ်နော်ပူတွဲပြီးတော့အလုံးလုံးနေလို့ပါတယ်နော်ကံတွေဖြစ်တာအဲ့ဒီကံတွေကထွက်ပေါ်လာတဲ့ပါတယ်နော်သွားအားကြီးဟုတ်ပါလား အဲ့တော့အဲ့ဒီကံစွမ်းအားတွေရှိနေသေးသမျှပါတယ်နော်ရုပ်စွမ်းအားတွေရုပ်ဓာတ်တွေနံစွမ်းအားတွေနံဓာတ်တွေ ညံဖြစ်ပေါ်နေမယ်ညံဖြစ်ပေါ်ရုံနဲ့မကောက်သူတို့အဖွဲစီးဖြစ်နေတီထောင်မယ်ဟုတ်ကဲ့လားအဖွဲစီးဖြစ်နေတီထောင်တာကိုဘယ်လိုခေါ်လို့ခန္ဓာနော်ရုပ်ဓာတ်တွေအဖွဲစီးဖြစ်နေတီထောင်ရင်ဘယ်လိုခေါ်လို့ရုပ်ခန္ဓာနန္တတိအဖွဲစီးဖြစ်နေတီထောင်ရင်နံခန္ဓာအဲ့ဒီလိုအဖွဲစီးတွေဖြစ်လာပြီးတော့ရုပ်အဖွဲ့အစည်းနဲ့နာမ်အဖွဲ့အစည်းတွေပူးပေါင်းပြီးတော့အလုပ်တွေလုပ်ကြတယ်။လုပ်တဲ့အခါကျတော့ဘာတွေပေါ်လာလဲ။ကာမပေါ်လာအလုပ်တွေပေါ်လာတယ်။ပေါ်လာတော့ဘာတွေဖြစ်ပေါ်လာလဲ။ကံစွမ်းအားတွေဖြစ်တယ်။အဲ့ဒီကံစွမ်းအားတွေကပဲထပ်ပြီးတော့ဘာတွေတိဆောက်ပြီးတော့ရုပ်ဓာတ်တွေကိုတိဆောက်ပြီးတယ်။နန္ဒတ်တွေကိုတိဆောက်ပြီးတယ်။အဲ့ဒီလိုလဲနေတဲ့သဘောရှိတယ်။ဟုတ်ကဲ့။အဲ့ဒီလူလဲနေတဲ့သဘောအတရားဟာအဟုတ်ရှိရဲ့သို့တော်လည်းပဲအခုလူဆရာကနေပြီးတော့စနစ်တကျလေပတ်နေတဲ့ဆရာဟာကိုမြင်အောင်မပြရင်ပုထုဇဉ်လူဤမြင်နဲ့ဘလို့မှမမြင်နိုင်ဘူးနော်အခုဆရာကသိသေးသေးချာချာလေပတ်နေတော့သဘောအတရားဟုတ်ကဲ့လားပါလိမ့်မယ်ရုပ်ခန္ဓာတွေဖွဲ့စည်းမိတယ်နာမ်ခန္ဓာတွေဖွဲ့စည်းမိတယ်ရုပ်ခန္ဓာကိုဖွဲ့စည်းတာဟာရုပ်ဓာတ်တွေနဲ့ဖွဲ့စည်းတယ်နာမ်ခန္ဓာကိုဖွဲ့စည်းတာဟာနန္ဒတ်တွေနဲ့ဖွဲ့စည်းတယ်ရုပ်ခန္ဓာတွေနာမ်ခန္ဓာတွေလို့ဖြစ်လာပြီဆိုရင်ရုပ်နဲ့နာမ်နဲ့ပူးပေါင်း၍ပါလို့ဆိုလို့ဒီလုပ်တွေလုပ်ကြတယ်အဲ့ဒီလိုအလုပ်တွေလုပ်တိုင်းလုပ်တိုင်းဒီအလုပ်ကဘာတွေထုတ်ပေးနေတာသောအားတွေထုတ်ပေးတယ်အဲ့ဒီသောအားတွေကိုဗာသောအားခေါ်လို့ကံသောအားတွေကမ္မပတ္တိတွေအဲ့ဒီကမ္မပတ္တိတွေရှိနေသေးသမျှဗာဒီပေါ်နေမှာတော့ရုပ်ဓာတ်တွေလည်းရှိနေနန္ဒတ်တွေလည်းပေါ်နေမယ်အဲ့ဒီလိုဆက်ကဗာလို့နေတာနော်လဲနေတယ်အဲ့ဒီလိုစဉ်ဆက်မပြလဲနေတဲ့သဘောဟာပုဂ္ဂိုလ်တိုင်းမှာရှိနေတယ်ဟုတ်ကဲ့လားသို့သောပုဂ္ဂိုလ်တိုင်းမှာဒီဆက်လဲနေတာကိုဉာဏ်ကမမြင်နိုင်ဘူးเนาะပုဂ္ဂိုလ်တိုင်းဒီဆက်လဲနေတာကတော့အမှန်တရားပဲเนาะအာရီလဲနေတာလို့ကံစွမ်းအားကြောင့်ရုပ်ဓာတ်တွေကပေါ်လာတယ်နန္ဒတ်တွေကပေါ်လာတယ်ရုပ်ဓာတ်တွေကအဖွဲ့ဖွဲ့တော့ယူပခန္ဓာဖြစ်တယ်နန္ဒတ်တွေကအဖွဲ့ဖွဲ့တော့နာမခန္ဓာဖြစ်တယ်နာမခန္ဓာနဲ့ယူပခန္ဓာတွေပူးပေါင်းပြီးဆောင်ရွက်တိုင်းဆောင်ရွက်တိုင်းအလုပ်တွေဖြစ်တယ်။အဲ့ဒီအလုပ်တွေကဘာကြီးထုတ်ပေးတာလဲ။သွားအားကြီးထုတ်ပေးတယ်။အဲ့ဒါကိုပါခေါ်တော့ကမ္မတ္တတိ။ကမ္မတ္တတိရှိတိုင်းတစ်ခါဘာကြီးထွက်ပြန်ရုပ်ဓာတ်တွေထွက်နန္ဒတ်တွေထွက်။အဲ့ဒီလိုဆက်ရဟလဲနေတာကတော့အမှန်တရားပဲ။သို့တော်လည်းဒီဆက်ရဟလဲနေတဲ့အမှန်တရားကိုဒီလူတတော်ကမသိနိုင်မမြင်နိုင်ဘူးเนาะဘာဖြစ်လို့လဲညာအာနေတယ်ပြီးတော့ဒီလူသုတပညာမျိုးလည်းမရဘူးဘူးเนาะမရဘူးတော့လည်းပဲမစင်ကျင်နိုင်ဘူးမစင်စားနိုင်ဘူးဟုတ်လားမစင်ကျင်နိုင်မစင်စားနိုင်တဲ့သဘောကိုပါခေါ်တော့ဝိဇ္ဇာเนาะစင်ကျင်နိုင်စင်စားနိုင်တော့ပါခေါ်တယ်ဝိဇ္ဇာအဲ့ဒီဝိဇ္ဇာအားကြီးပါဖြစ်လာတော့ကောင်းလာအောင်ကောင်းလာအောင်ကျွန်တော်တို့အခုကြိုးစားနေเนาะဝိဇ္ဇာဉာဏ်အားဖြင့်ကောင်းလာမှဘာတွေကိုသိလာလဲသတ္တဘောတွေသိလာเนาะအဲ့တော့အခုပြောတဲ့5ပါးဟုတ်ကဲ့လားပါတယ်ဗျာစကား5ပါးเนาะအာယု5ပါးစိတ်5မျိုးဘယ်နှခုရှိရော15မျိုးရှိတယ်အဲ့ဒီမှာကျန်နေတာကမနောဓာတ်မနောဝိညာဏဓာတ်ဓမ္မဓာတ်ဒီသုံးခုကြံပါလေဟုတ်ကဲ့အိသာကတော့ဖြစ်ရင်ကျွန်တော်တို့ဒီတင်းကြူတင်တဲ့ပုဂ္ဂိုလ်များမှာမှပို့ပြီးတော့ဒီမနောဓာတ်ရဲ့မနောဝိညာဏဓာတ်ရဲ့ဓမ္မဓာတ်ရဲ့ကိုသိပါအဲ့ဒီမှာဘယ်လိုပြောတာလဲဆိုတော့စကားလုံးလေးမှာမနောဓာတ်နဲ့မနောဝိညာဏဓာတ်ကိုအောင်ကြည့်အောင်နော်မနောမှာဝိညာဏခေါ်တဲ့သိမှုသဘောလေးပါရင်ဘာခေါ်လဲမနောဝိညာဏသာသို့တော်လည်းပဲမနောဤကိစ္စသက်သက်ကိုသာရင်ဆောင်ရွက်ရင်သူ့ကိုဘာခေါ်လဲမနောဓာတ်အဲ့တော့သဘာဝပဲနှမျိုးတော့နှမျိုးနော်ဘာတတ်နဲ့ဘာတတ်တော့မနောဓာတ်နဲ့မနောဝိညာဏသာမနောဝိညာဏဓာတ်ထဲမှာသိရစွာဟာမပါဘူးသူကမနောကိစ္စအလုပ်ကိုပဲလုပ်တာနော်အဲ့ဒါလေးကိုတိတိကျကျကိုယ်အောင်ကြည့်ရမယ်။ဘာနဲ့ဘာနဲ့လို့ มโนวิญญาณนี่มโนดะเนาะมโนดะก็ติหมู่หมู่นังกิสะอลุผิดอองลุผิดอ่ะเนาะไอ้นี่มาไอ้นี่มาบรรลุผิดตาแล้วဆိုရင်အခုဝင်လာတဲ့ဘာလေးတော့အတန်ဆိုင်လေလူပြောက်ကအိပ်ပြောင်းနေဟုတ်ကဲ့အိပ်ပြောင်းနေတော့စစ်ပင်အောက်မှာအိပ်ပြောင်းနေတရက်ပင်အောက်မှာအိပ်ပြောင်းနေတရက်ဒီချူကြလိုက်တော့မြေကြီးနဲ့တရက်ကြီးနဲ့ရိုက်တဲ့အတန်လေးကိုပါတယ်နော်နာကခံယူလိုက်တယ်နာကခံယူလိုက်တော့အိပ်ပြောင်းတဲ့နေရာပါဖြစ်လာတော့နိုးတယ်နိုးတော့လည်းပဲအဲ့ဒီလာတဲ့အာယုံကြီးနာမှလာမျက်စိမှလာလို့သူပါလို့ရတာနော်စင်စားရတယ်ဆင်ခြင်ရတယ်ဟုတ်ကဲ့အဲ့ဒီလိုဆင်ခြင်တဲ့စိတ်နော်တရားငါးပုံမှာဘယ်ကဝင်တဲ့အာယုံလို့စဉ်းစားတာဟုတ်ပါလားအဲ့ဒါကိုပြင်စသွားတာဝိဇ္ဇံလို့ခေါ်တယ်အဲ့ဒီစိတ်ဟာမနောစိတ်နော်မနောဝိညာဉ်မဟုတ်ဘူးနော်အာယုံဘယ်ကဝင်တာလို့သိအောင်လို့သူ့ကိုပါခေါ်တယ်မနောတော်ဝိဇ္ဇံပြင်စတော်ဝိဇ္ဇံအဲ့ဒီလိုပဲဒီအတန်လေးကြားတာအဲ့ဒီအတန်လေးကြားတာပါတော့တောတဝိညာဉ်နော်တောတဆိုရဲဒီအကြာတက်လေးကိုသိလို့သူ့ကိုပါခေါ်တော့တောတဝိညာဉ်ဒါပေမဲ့အဲ့ဒါလေးဆက်ပြီးအလုံးလုံးဖို့လက်ခံတဲ့စိတ်ကလေးတံတေဆိုင်ခေါ်တယ်တံတေဆိုင်ဆိုရဲလက်ခံတဲ့အလုဖာသိတဲ့အလုံးမဟုတ်ဘူးဒါကြောင့်မလို့သူ့ကိုလည်းပါခေါ်လို့မနောဓာတ်နော်အဲ့တော့ပြင်စတော်ရဝိဇ္ဇာနဲ့မနောဓာတ်ဆိုရင်ကတံတေဆိုင်လို့ဟာမနောဓာတ်သူကျန်နေတာတွေကမနောဝိညာဏဓာတုနော်ဓမ္မဓာတ်ဆိုတာသူမနောဝိညာဉ်အာယုံပြုတဲ့တဘာဝကိုဓမ္မဓာတ်နော်အဲ့တော့ဒါတော့အဲ့ဒီကိစ္စလေးတွေမှာတဘာဝတရားတွေအလုလုနေတာတွေပါတယ်ဓာတ်တိနော်ယုတ်ဓာတ်တွေနန္ဒတ်တွေယုတ်ဓာတ်နန္ဒတ်တွေစဉ်ဆက်မပြအလုလုနေရလို့ရလို့မရနားလို့မရမို့လို့ပါတယ်တော့ဒုက္ခပါနော်အဲ့တော့ဓာတုတွေဒုက္ခရောက်နေတာကိုဉာဏ်ကမြင်ရမယ်ဟုတ်ကဲ့ဓာတုတွေကဘာလို့ဒုက္ခရောက်နေရလဲစဉ်ဆက်မပြတ်မရမနာအလုံးလုံးနေရလို့ပါဟုတ်ကဲ့အဲ့တော့ကျွန်တော်တို့သမမိတ်ဆွေအားလုံးဒီနော်ဒီဓာတ်တွေအကြောင်းကိုနော်ယူပါဓာတ်တွေနာမဓာတ်တွေအကြောင်းကိုသိသိကြကြစဉ်းစားပြီးတော့မိမိတို့ဉာဏ်နဲ့အသိဉာဏ်ကြီးတဲ့မြင်၍ဖျားခြင်းဟောကြားသောဒေသနာတော်များကိုနာလေသဘောပေါက်၍အသိဉာဏ်တော့ပါတယ်အရိယာတို့ဒီနေတို့ရောက်သည့်တိုင်အောင်ကျိုးစားအထုတ်နိုင်ကြသောသူတော်ကောင်းများဖြစ်ကြပါစေ။ဘုရားသာသနာပြည်ရန်သိခဲ့သူဘုရားသာသနာပြည်ရန်သိခဲ့သူဘုရားသာသနာပြည်ရန်သိခဲ့သူသာသူသာသူသာသူ